ထိုင်းနိုင်ငံမှာအဆိုပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေသစ်ဟာဒီမိုကရေစီနီးလမ်းမကျတဲ့အပြင်လွန်ခဲ့တဲ့နှစ်နှစ်ကပဲအာဏာသိမ်းထားတဲ့စစ်တပ်ကိုလုပိုင်ခွင့်အာဏာတွေအနှင်းထားလွန်းတယ်လို့ဝေဖန်မှုတွေရှိနေတဲ့ကြားကပဲဒီဥပဒေသစ်ကိုအင်္ဂါနေ့ကအများပြည်သူသိအောင်ထုတ်ပြန်လိုက်ပါတယ်။အခြေခံဥပဒေသစ်ကိုမထုတ်ပြန်ခင်မှာပဲဝေဖန်မှုတွေမလုပ်ဖို့တားမြစ်ထားတဲ့စစ်အစိုးရကဩဂတ်စ်လထဲမှာပဲအခြေခံဥပဒေကိုပြည်လုံးကျွတ်လူလူဆန္ဒခံယူပွဲကျင်းပဖို့စီစဉ်ထားပါတယ်လူလူဆန္ဒခံယူပြီးရင်တော့2019ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့လည်းထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝူချကကတိပေးထားပါတယ်အခြေခံဥပဒေအသစ်မှာလူလူကအနာရှိတယ်လို့ဖော်ပြမထားပေမဲ့လူတိုင်းအခွင့်အရေးကိုစီရှိတယ်လို့ဒန်းတူညီမျှမှုရှိပြီးတော့အကာအကွယ်ပေးထားတာဟာအရေးကြီးတဲ့အကြောင်းအစိုးရကခန့်အပ်ထားတဲ့အခြေခံဥပဒေမူကြမ်းရေးဆွဲရေးကော်မရှင်ဥက္ကဋ္ဌကပုံမှန်ပေါင်း296ခုပါတဲ့စာမျက်နှာ105မျက်နှာပါမူကြမ်းကိုထုတ်ဖော်ပြသရင်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်